ယူကရိန်းကိုကျူးကျော်တိုက်ခိုက်ဖို့ရုရှားဆိုရကပြီးခဲ့တဲ့သတင်းပတ်အတွင်းညွှန်ကြားခဲ့ပြီးတဲ့နောက်အင်ကာနီမှာတော့ရုရှားနဲ့ယူကရိန်းကြားပထမဆုံးအခြေဖြစ်အကျဉ်းသားလဲလှယ်ချပါတယ်။ရုရှားတပ်ဖွဲ့တွေဘက်ကယူကရိန်းနိုင်ငံတဝန်းမြို့ကြီးမြို့ငယ်တွေအပေါ်အရှိန်မြင့်တိုက်ခိုက်လာနေတာနဲ့အတူအပြက်စီးတွေဝယုံသုံးကအခြေအနေတွေထပ်ဖြစ်နေတဲ့နေ့မှာပဲအကျဉ်းသားလဲလှယ်မှုထွက်ပေါ်လာတာပါ။ယူကရိန်းနိုင်ငံမြို့တော်ကီယက်ရဲ့အထင်ကရအဓိကတီဗီတာဝါတိုင်ကြီးအပါအဝင်စစ်သွေးရေးဆိုင်ရာအခြေခံအဆောက်အုံတွေနဲ့အရက်ဖက်အခြေခံအဆောက်အုံတွေလည်းတိုက်ခိုက်ခံခဲ့ရပါတယ်။တီဗီတာဝါတိုင်ကြီးတိုက်ခိုက်ခံရမှုအတွင်းလူ9ဦးသေဆုံးကြောင်းယူကရိန်းအာဏာပိုင်တို့ကပြောပါတယ်။ရုရှားနိုင်ငံကိုသတင်းအချက်လက်ဤပညာဆိုင်ရာတိုက်ခိုက်မှုတွေကိုကြိုတင်ကာကွယ်ရေးအတွက်လုံခြုံရေးနဲ့ထောက်လှမ်းရေးအဆောက်အုံတွေအရက်ဖက်ဆက်သွယ်ရေးတွေကိုပြစ်မှတ်ထားမှာဖြစ်တာကြောင့်ယူကရိန်းပြည်သူတွေအင်ကနေရှောင်ချဖို့ရုရှားကသတိပေးခဲ့ပြီးတဲ့နောက်ယူကရိန်းနိုင်ငံကိုဂရက်ဒုံးကျည်တွေနဲ့ဒရက်ဆတ်တိုက်ခိုက်ခဲ့ပေမဲ့လည်းမြို့တော်ခီယက်မှာတော့ဆက်လက်ခုခံနေဆဲဖြစ်ပါတယ်တိုက်ပွဲအရှိန်မြင့်နေတဲ့ကြားမှာပဲပထမဆုံးအချိန်ဖြစ်နှစ်နိုင်ငံကြားအကျဉ်းသားလဲလှယ်ခဲ့ကြပါတယ်ရုရှားစစ်ဖက်ဆိုင်ရာရဲတပ်ဖွဲ့ဝင်တအူးနဲ့ယူကရိန်းနယ်မြေကာကွယ်ရေးတပ်ဖွဲ့ဝင်၅ဦးကိုလဲလှယ်ခဲ့ကြောင်းဆူမင်းဒေတာတွင်ကယူကရိန်းစစ်တပ်အရာရှိတအူးက Telegram ကြေညာချက်တစ်ခုမှာပြောဆိုထားပါတယ်ရှင်